Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ14ရက်စနေနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနေ့ခင်းသတင်းတွေကိုကိုရနိုင်တဲ့အတူကြီးညာပေးမှာပါအနောက်အင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြားချုပ်ဆိုထားတဲ့တက်တန်းနှစ်နှစ်ရှိပြီဖြစ်တဲ့နျူကလ িয়ার သဘောတူစာချုပ်ထက်ကအတိုင်းအီရန်လိုက်နာမှုမရှိဘူးလို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်။တောက်ချန်နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာတရေဆွေးနွေးပွဲအပြီးမှာကုလသမဂ္ဂဆိုင်ရာဘရစ်တန်နဲ့ပြင်းထန်တဲ့တန်တမန်တွေကဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့တိုင်းနဲ့ချီတဲ့ဒုက္ခတွေနေရပြန်နိုင်ရေးအတွက်အမြန်လှုပ်ဆောင်ပေးဖို့ပန်ကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါရှားပါဦး
။ကောင်းပါပြီရှင်သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော
့ The international community is prepared to engage Myanmar and work on a common roadmap using the report of the Rakhine State Commissioner.
ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်း Mr. Kofi Annan ပြောသွားတာပါ။ပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်။ဒါပြင်မနေ့တောက်ကြနေ့လုံခြုံရေးကောင်စီအစည်းအဝေးကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းနဲ့ VOA တည်တံ့မင်းမြန်ခန့်ကိုလည်းနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါ်ခင်မြတ်သက်နဲ့ကိုရန်နိုင်ပြောပြပေးပါမယ်ရှင
်။အနောက်အင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြားချုပ်ဆိုထားတဲ့တက်တန်းနှစ်နှစ်ရှိပြီဖြစ်တဲ့နျူကလ িয়ার သဘောတူစာချုပ်ထဲကအတိုင်းအီရန်ဘက်ကလိုက်နာမှုမရှိဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်တယ်လို့အီရန်နိုင်ငံကတော်လိုင်းအဆောင်တပ်ဖွဲ့ပေါ်မှာအကြမ်းဖက်တိုက်ဖြတ်ရေးဆိုင်ရာအရေးယူဒဏ်ခတ်မှုအသစ်တွေချမှတ်ဖို့ပါလှုံ့ဆော်နေပါတယ်။အီရန်ဟာအရှိလေပိုင်းဒေတာနဲ့ကမ္ဘာတဝှမ်းမှာအကြမ်းဖက်ဝါဒနဲ့ရန်လိုတဲ့လုပ်ရက်တွေကိုလှုံ့ဆော်နေတဲ့အတွက်ပိုးပြီးတင်းကျပ်တဲ့မဟာဗျူဟာကိုချမှတ်မှာဖြစ်ကြောင်းအီရန်နဲ့နျူကလ িয়ার လက်နက်မထုတ်နိုင်အောင်လှုံ့ဆော်မှာဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။အီရန်ဆိုင်ရာတင်းမာတဲ့မဟာဗျူဟာတစ်ကိုသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာချပြခဲ့တာဖြစ်ပြီးအဲ့ဒီထက်မှအီရန်နိုင်ငံနေနဲ့နျူကလ িয়ার လက်နက်ထုတ်နိုင်မယ့်လမ်းကြောင်းပေါ်မရောက်အောင်တားဆီးနောက်ထပ်အရေးယူဒဏ်ခတ်မှုချမှတ်ဖို့ပါတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံဂျာမနီဥရောပသမဂ္ဂတို့နဲ့အီရန်နိုင်ငံတို့အကြား2015ခုနှစ်ကရယူထားတဲ့သဘောတူညီချက်ကနေနှုတ်ထွက်မယ်လို့တော့သမ္မတထရမ့်ကမပြောကြားခဲ့ပါဘူး။ဒါပေမဲ့သဘောတူစာချုပ်ပါအချက်တွေအတိုင်းအီရန်ကလိုက်နာလှုပ်ဆောင်နေတယ်ဆိုတာဆက်ပြီးအတိအမှတ်ပြုတ်ပေးတာမျိုးမဟုတ်တော့တာကြောင့်နောက်ထပ်အရေးယူလှုပ်ဆောင်ဖို့လိုမလို့ဆိုတာကိုကွန်ဂရက်စ်လွှတ်တော်အနေနဲ့ရပ်ပေါင်း60အတွင်းမှာပဲဆုံးဖြတ်လှုပ်ဆောင်ရတော့မှာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေနဲ့ဆက်ဆံနေတဲ့ဟက်ကနီကွန်ရက်က၅နှစ်ကြာပြန်ပြီးဆွဲခံခဲ့ရတဲ့အမေရိကန်နဲ့ကနေဒါလင်မယားနဲ့သူတို့ရဲ့ကလေး၃ယောက်တို့ဟာကနေဒါနိုင်ငံကိုပြန်ရောက်လာခဲ့ပါပြီ။သူတို့ဟာလန်ဒန်ကနေကနေဒါနိုင်ငံတိုရွန်တိုမြို့ကိုကနေဒါလေကြောင်းလိုင်းနဲ့တောက်ချာနေနောက်ပိုင်းကရောက်လာခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသူကေတလန်ကိုမန်နဲ့သူမရဲ့ခင်မွန်းကနေဒါနိုင်ငံသားဂျော့ရှော့ဘွားတို့ဟာ2012ခုနှစ်ကအာဖဂန်နစ္စတန်နိုင်ငံမှာခီးသွားနေတုန်းပြန်ပြီးဆွဲခံလိုက်ရတာဖြစ်ပါတယ်။အဲ့ဒီဖမ်းဆီးခံရတဲ့အချိန်မှာမစ်ကိုမန်ဟာကိုဝင်ရှိနေပြီးတော့သူတို့ဖမ်းဆီးခံနေရတဲ့၅နှစ်တာကာလအတွင်းမှာကလေး၄ယောက်မွေးခဲ့တာဖြစ်ပါတယ်။သူတို့ကိုအခုလိုပြန်လွှတ်ပေးလိုက်တဲ့အတွက်အမေရိကန်နဲ့ကနေဒါနဲ့အာဏာပိုင်တွေလည်းစိတ်သက်သာရခဲ့ပြီးတော့ကနေဒါအစိုးရရဲ့ထုတ်ပြန်ကြေညာချက်ထဲမှာတော့မိသားစုပြန်လွတ်လာဖို့အတွက်နှစ်ပေါင်းများစွာစောင့်ဆိုင်းပြီးအခုလိုပြန်ရောက်လာခဲ့တာကြောင့်ဝမ်းမြောက်မိတယ်လို့ပြောထားပါတယ်။ဟက်ကနီကွန်ရက်ကနေသူတို့ကိုဖမ်းဆီးထားစဉ်ကအခြေအနေအသေးစိတ်တွေကိုတော့တော်တော်လေးစိတ်ကိုတောက်ကြနေနောက်ပိုင်းမှာရောက်ရှိခဲ့စဉ်အမျိုးသားဖြစ်တဲ့ဂျော့ရှော့ဘွားပြောခဲ့တာမှာတော့သူတို့ဖမ်းထားတဲ့အချိန်ဖမ်းခံထားတဲ့အချိန်အတွင်းမှာဟက်ကနီကွန်ရက်ဖွဲ့ဝင်တွေကသူ့ကလေးတွေတဲကမိန်းကလေးတဦးကိုတတ်ပစ်ခဲ့ပြီးတော့သူ့ဇနီးကိုလည်းအာရမပြုကျင့်ခဲ့တယ်ဆိုပြီးတော့ပြောတဲ့အကြောင်း AP သတင်းကဖော်ပြထားပါတယ်။ကနေဒါကိုမရောက်ခင်အထိတော့သူတို့အနေနဲ့ကလေးလေးယောက်မွေးခဲ့တယ်ဆိုတာကိုထုတ်ဖော်ပြောဆိုခြင်းတော့မရှိခဲ့ပါဘူး။သူတို့ကလေးတယောက်သူတို့ကလေးတွေကတယောက်ကတော့ကျန်းမာရေးမကောင်းပဲသူတို့ကိုကယ်တင်ခဲ့တဲ့ပါကစ္စတန်တွေကအစာကိုကျူးစားပန်းစားချွေးခဲ့ရတယ်လို့ပြောပါရခင်ဗျာ။
ဆီးရီးယားနိုင်ငံအစ်လစ်ပြိုင်မှာဂျီဟပ်တပ်ခိုက်ရေးသမားတွေထိန်းချုပ်ထားမှုနဲ့တပ်ခိုက်မှုတွေအဆုံးသတ်ရေးအတွက်လှုပ်ဆောင်မှုတစ်စိတ်တစ်ပိုင်းဖြစ်နေတူရကီကအဲ့ဒီဒေသတွေမှာတပ်တွေကိုချထားလိုက်ပါတယ်။တူရကီတပ်တွေအဲ့ဒီဒေသကိုစောင့်ကြည့်ဖို့ချထားတာဖြစ်ကြောင်းစစ်တပ်တာဝန်ရှိသူတွေကတောက်ကြနေမှာပြောတာပါ။တူရကီကဆီးရီးယားအနောက်မြောက်ပိုင်းဒေသကိုစစ်သား100ကျော်နဲ့တန်းချက်ကကအစီး30ဆစ်လွတ်ထားတယ်လို့ဟိုရီရဲ့သတင်းစာမှာပြောပါတယ်။ဒါပေမဲ့ရက်ပိုင်းအတွင်းမှာပဲနောက်ထပ်တပ်တွေကိုဆစ်လွတ်ဖို့ရှိနေတယ်လို့လည်းဆိုပါတယ်။တူရကီတပ်တွေဟာဆီးရီးယားလွတ်မြောက်ရေးတပ်ကိုပံ့ပိုးပေးနေဖြစ်ပြီးဒီလူမျိုးရေးတပ်ဖွဲ့ကဆီးရီးယားသဘုံတွေဟာသမရဘက်ရှက်အဆိုက်ကိုဖျောက်ချဖို့အတွက်ကြိုးစားနေတာဖြစ်ပါတယ်။တူရကီသမရရီချက်တန်ယပ်အာဒိုဝန်ကတော့ဒီစစ်စင်ရေးဟာချက်တပရင်းနေမှာစတင်ခဲ့တယ်လို့တောက်ကြနေရုပ်တံမင်းကုန်းမှာထည့်သွင်းပြောပါတယ်။ကီလိုမီတာ900ကျော်ရှိတဲ့ဆီးရီးယားနယ်စပ်ဒေသဟာနိုင်ငံအတွက်ချင်းချောက်မှုတွေရှိနေတယ်လို့လည်းဆိုပါတယ်။တူရကီနိုင်ငံလက်ရှိမှာအီရတ်နဲ့ဆီးရီးယားကရောက်လာတဲ့ဒုက္ခသည်ပေါင်း3သန်းလောက်ကိုလက်ခံထားရတာဖြစ်ပါတယ်။တူရကီအနေနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေနဲ့ကြုံရနိုင်တယ်လို့လုံခြုံရေးကျွမ်းကျင်သူတွေကသတိပေးပေမဲ့တကယ်တမ်းချင်းချောက်မှုကြုံနေရတာကအစ်လစ်ခရိုင်အခြေစိုက်ဂျီဟပ်တိုက်ခိုက်ရေးသမားတွေရဲ့အန္တရာယ်ပဲဖြစ်ပါတယ်။
အမေရိကန်ကကြောတောင်းတော့ခံပေးထားတဲ့တပ်ဖွဲ့တွေဟာအဲဆစ်သွေးကြော်တွေတင်ယူထားတဲ့ရက်ကတ်မျိုးကိုလုံးဝတင်ယူနိုင်ဖို့လှုပ်လာနေတာနဲ့အမျှအိမ်မှာရှိတဲ့ရက်သားတွေဟာရက်ကတ်မျိုးတွေကနေထွက်ပြေးလာနေကြပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းရက်ကတ်မျိုးက ISJ စက်ပြီးထိန်းချုပ်ထားတဲ့အပိုင်းကနေလူတွေရာနဲ့ချီပြီးတော့ထွက်ပြေးလာနေကြတာဖြစ်ပါတယ်။ရက်သားတွေဘေးကင်းလုံခြုံစွာထွက်ပြေးလွတ်မြောက်နိုင်ဖို့ရည်ရွယ်ပြီးတော့မဟာမိတ်တပ်တွေဘက်ကတိုက်ပွဲကိုအရှိန်ရှော့ချခဲ့တာကိုအခွင့်ကောင်းယူပြီးတော့ထွက်ပြေးနေကြတာဖြစ်ပါတယ်။ဒီဒေသတွေမှာရှိတဲ့ IS အစွန်းရောက်တွေဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာတော့လက်နက်ချလာကြကြောင်းဒါပေမဲ့ရက်ကတ်မျိုးတွေကနေဘောလုံးကွင်းနဲ့ဆေးရုံအပဝင်တချို့နေရာတွေကိုဆက်ထိန်ချုပ်ထားဆဲဖြစ်တယ်လို့ရက်ကတ်မျိုးကန်တွေကပြောပါတယ်ရက်ကတ်မျိုးတွေကထွက်ပြေးလာသူအများပြားဟာတိုက်ပွဲတွေအတွင်းမှာလာပေါင်းများစွာပိတ်မိခဲ့ကြတဲ့ကြောင့်အစာအာဟာရချို့တဲ့နေကြတာလည်းဖြစ်ပါတယ်။အမေရိကန်ကကြောတောင်းခံပေးထားတဲ့ Syria Democratic တပ်ဖွဲ့ဝင်တွေဟာပြီးခဲ့တဲ့ဇွန်လ9ရက်နေ့ကစပြီးတော့ရက်ကတ်မျိုးကိုတင်ယူနိုင်ဖို့ထိုးစစ်တွေဆင်နေတာဖြစ်ပြီးအခုချိန်ထိတော့မျိုးရဲ80ရာခိုင်နှုန်းကိုပဲတင်ယူနိုင်သေးပါတယ်။ IS တွေကြော်တွေဟာတချို့အရက်သားတွေကိုလူသားတိုင်းနဲ့အဖြစ်ကာကွယ်ယူနိုင်ဖို့အတွက်ဖမ်းဆီးထားတယ်လို့မဟာမိတ်တပ်ဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။တောက်ချန်နေကကုလသမဂ္ဂလုံခြုံရေးကောင်စီမှပြုတ်လုတဲ့မြမအရေးဆွေးနွေးပွဲအပြီးမှာကုလသမဂ္ဂဆိုင်ရာဗြိတိန်နဲ့ပြင်သစ်တန်တမန်တွေကဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့တိုင်းနယ်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်မှုအခြေအနေတွေဖန်တီးပေးပြီးအကြမ်းဖက်မှုတွေအဆုံးသတ်အောင်လုပ်မယ်လို့ကတိပေးထားတဲ့အတိုင်းလှုပ်ဆောင်ဖို့မြမအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။ရိုဟင်ဂျာစစ်သွေးကြော်တွေကလုံခြုံရေးတပ်ဖွဲ့တွေကိုအကြမ်းဖက်တိုက်ခတ်မှုကြောင့်နေမင်းရှင်းလင်းလှုပ်ဆောင်ခဲ့တဲ့လွန်ခဲ့တဲ့သတင်းခုနှစ်ပတ်ကစပြီးအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့ဒုက္ခသည်ပေါင်း 93,600 ကျော်ရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒါဟာလူမျိုးရုံးလုံးဆောင်မှုတစ်ခုလို့ကုလသမဂ္ဂဆိုင်ရာပြင်သစ်တမကြီးဖရန်ဆက်ဒီလာတီကပြောကြားခဲ့ပေမဲ့ဒါကိုမြန်မာဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။ထွက်ပြေးကြတဲ့ရိုဟင်ဂျာတွေကတော့မြန်မာစစ်တပ်ကသူတို့ယာရီကိုမီးရှို့ဖျက်ဆီးမရင်းကျင်လို့ရပြီးနေရာမပြောင်းနိုင်အောင်မြေမြုပ်မိုင်းတွေမြုပ်ထည့်တယ်လို့ဆွဆွဲပါတယ်။ရခိုင်ရဲ့အကြံပေးအဖွဲ့ခေါင်းဆောင်ဖြစ်တဲ့ကုလသမဂ္ဂအကြီးအကဲဟောင်းမစ္စတာကိုဖီအာနန်ကတော့ဒီရခိုင်ပြဿနာဟာလွယ်လွယ်ကူကူနဲ့ဖြေရှင်းနိုင်တဲ့ပြဿနာမျိုးမဟုတ်ဘဲကာလကြာရှည်စွာအမြင့်တွင်နေတဲ့ပြဿနာဖြစ်ပြီးဒီဖွဲ့ချက်အပိတဲ့အစီရင်ခံစားရဲမှာရခိုင်ရေးလှုပ်ဆောင်ဖို့အတွက်လမ်းပြမြေပုံချထားပေးတယ်လို့တောက်ကြနေမှာပဲသတင်းတောက်တွေကိုပြောပါတယ်ရေရိုကာလလှုပ်ဆောင်မှုဖြစ်နေအကျန်းဖက်မှုတွေရပ်ဆိုင်ပြီးလိုအပ်တဲ့လူသားချင်းစာနာမှုပေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးသူတွေနေရပြိုင်နိုင်ဖို့အကူအညီပေးရမယ်လို့အားလုံးကသဘောတူကြောင်းပြောပါတယ်ဒီပြဿနာကိုကာလကြာရှည်စွာအမြင့်တင်နေတဲ့ခွဲခြားဆက်ဆံမှုဆင်းရဲမွဲတေမှုအပါအဝင်နိုင်ငံသားဖြစ်ရေးလိုမျိုးအချက်တွေကိုထည့်သွင်းပြီးစဉ်းစားရမယ်လို့လည်းထောက်ပြပါတယ
်။ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးရုရှားနဲ့တရုတ်နိုင်ငံတွေအနေနဲ့လည်းကူညီဖြည့်ရှင်းပေးကြဖို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတဆီကျင်းဖင်တို့ကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကစာရေးသားဖိပုသွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရှာရီယာအလမ်ကဝန်ကြီးချုပ်ဟာစီနာရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့ဒီစာကိုယူဆောင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအလမ်ဟာဝန်ကြီးချုပ်ဟစီနာရဲ့အမိန့်နဲ့ရုရှားနိုင်ငံကိုအောက်တိုဘာ15ရက်နေ့မှာ3ရက်ကြာတွားရောက်မှာဖြစ်ပါတယ်။အဲဒီနောက်တော့သူဟာတရုတ်နိုင်ငံကိုခီးဆက်မှာဖြစ်တယ်လို့ဆိုပါတယ်။ဒီခီးစဉ်အတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီး တရုတ်နဲ့ရုရှားနိုင်ငံတွေရဲ့အကူအညီထောက်ပံ့မှုတွေရအောင်လှုံ့ဆော်သွားမှာဖြစ်တယ်လို့ဆိုပါတယ်။ရိုဟင်ဂျာတွေကိုမြန်မာနိုင်ငံမှာပြန်လည်နေရာချထားဖို့အတွက်တရုတ်နဲ့ရုရှားနိုင်ငံတို့ရဲ့ထောက်ခံမှုကိုရရှိအောင်လုပ်သွားဖို့ဖြစ်တယ်လို့လည်းဆိုပါတယ်။မင်္ဂလာဒေ့ရှ်နဲ့မြန်မာနိုင်ငံဟာတရုတ်နဲ့ရုရှားနိုင်ငံတွေရဲ့မိတ်ဆွေနိုင်ငံဖြစ်တာနဲ့အမျှအဲ့နိုင်ငံတွေအနေနဲ့လည်းရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးဖြေရှင်းပေးဖို့မြန်မာနိုင်ငံကိုစည်းရုံးနိုင်လိမ့်မယ်လို့မင်္ဂလာဒေ့ရှ်ဘက်ကယူဆနေတာဖြစ်ပါတယ်ခင်ဗျာ။
ဗီယက်နမ်နိုင်ငံအလဲပိုင်းနဲ့မြောက်ပိုင်းကတောတောင်ထူးထက်တဲ့ဒေသတွေမှာရေကြီးမှုတွေကြောင့်သေဆုံးရသူပေါင်း60ရှိသွားပြီဖြစ်ပါတယ်။အခုထိပျောက်ဆုံးနေသူပေါင်းက39ဦးရှိနေတာပါ။စနေနေ့မှာပဲဗီယက်နမ်နိုင်ငံတဘောဝဘေးအန္တရာယ်ကာကွယ်ရေးနဲ့ထိန်းချုပ်ရေးဆိုင်ရာဗဟိုကော်မတီကသေဆုံးပျောက်ဆုံးသူအရေအတွက်ကိုကြေညာခဲ့တာဖြစ်ပြီးမြောက်ပိုင်းကဟွမ်ဘင်းခရိုင်မှာအဆိုးဝါးဆုံးခံစားခဲ့ရတယ်လို့ဆိုပါတယ်။သေဆုံးသူ20နဲ့ပျောက်ဆုံးသူ73ဦးရှိနေတယ်လို့ဆိုပါတယ်။တစ်ချိန်ထဲမှာပဲတိုင်ဖုန်းမုန်တိုင်းခန္ဓာမှာအရှိပင်လေပင်ထဲမှာတိုက်ခတ်နေပြီအဲ့ဒီဒေတာတွေအန်ဒီရဲ့ပေ3ပေးချက်တွေထုတ်ပြန်ထားပါတယ
်နောက်ဆုံးရသတင်းတွေကိုဒေါခင်မြို့သက်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်ကိုဇက်တိုက်ထုတ်လင်းပေးပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူပေါင်းတိုင်းဝိုင်းတစ်ခုကြားဖြစ်ပွားတဲ့ပဋိပက္ခကိုဖြေရှင်းနိုင်ရင်နိုင်ငံတကာအနေနဲ့မြန်မာအစိုးရနဲ့လက်တွဲဆောင်ရွက်ဖို့အဆင်သင့်ရှိတယ်လို့မနေ့ကလုံခြုံရေးကောင်စီမှကျင်းပသွားတဲ့အလို့သဘောအစည်းအဝေးမှာလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကပြောကြားသွားပါတယ်။လုံခြုံရေးကောင်စီရဲ့လက်ရှိအလှကြဥက္ကဋ္ဌပြင်သစ်နိုင်ငံရဲ့အစီအစဉ်နဲ့တောက်ကြနေတုန်းကညွယော့မြို့ကုလသမဂ္ဂရုံးချုပ်မှာရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ပါဝင်ပြီးမြန်မာအစိုးရကိုယ်စားလှယ်တွေနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေအလို့သဘောဆွေးနွေးခဲ့ကြတာဖြစ်ပါတယ်အပြည့်စုံကိုဆက်ပြီးတင်ပြပေးပါမယ်ရှင်ရခိုင်ပြည်နယ်အတွင်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးတိမ်းရှောင်ကြရတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာအစိုးရအနေနဲ့စီစဉ်ဆောင်ရွက်ပေးဖို့မြန်မာနိုင်ငံရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ကိုဦးဆောင်တဲ့မစ္စတာကိုဖီအာနန်ကတိုက်တွန်းလိုက်ပါတယ်ဒုက္ခသည်တွေကိုစခန်းတွေမှာပြန်ထားတာမျိုးမဟုတ်ဘဲနဲ့မိမိတို့နေအိမ်တွေမှာပြန်လည်နေနိုင်အောင်အသေးချာလှုပ်ဆောင်ပေးဖို့ကိုဖီအာနန်ကမြန်မာအစိုးရကိုအခုလိုတိုက်တွန်းခဲ့ပါတယ
် This is not going to be easy. They will only go back if they have a sense of security and confidence that their lives
ဒါလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးသူတို့ဒုက္ခသည်စခန်းထဲမှာမထားတော့ဘူးဆိုတော့ကျွန်တော်တို့ဘက်ကအာမခံချက်ပြနိုင်မှသာသူတို့ကလည်းလုံခြုံပြီးပုံမှန်ကောင်းမွန်တဲ့ဘဝရမယ်လို့ယုံကြည်လာမှသာပြန်လာနိုင်ရမှာဖြစ်ပါတယ်သူတို့ကိုမျိုးရွာတွေမှာဝန်ထွက်သွားလောက်ခင်ပေးရမှာဖြစ်တယ်လို့သူတို့ဘဝပြန်လည်တည်ဆောက်ရေးမှာလည်းအကူအညီပေးရမှာပါ
လုံခြုံရေးကောင်စီရဲ့အလှကြဥက္ကဋ္ဌပြင်သစ်နိုင်ငံရဲ့အစီအစဉ်နဲ့မနေ့တောက်ကြာနေ့ကညွှန်ရမျိုးကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့ Aria Formula Meeting အလို့သဘောဆွေးနွေးပွဲအတွင်းရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌလည်းဖြစ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်တဲ့ Mr. Kofi Annan ကမြန်မာအစိုးရကိုအဲ့ဒီလိုတိုက်တွန်းခဲ့တာပါလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အလို့သဘောဆွေးနွေးပွဲမှာရခိုင်ပြည်နယ်အကြံပေးကော်မရှင်ကထုတ်ပြန်ထားတဲ့အစီရင်ခံစာပါအချက်တွေကိုကော်မရှင်ဥက္ကဋ္ဌ Mr. Kofi Annan ကအဓိကရှင်းပြခဲ့ပါတယ
် Given the discussion we had this afternoon that the international community is prepared to engage Myanmar and work on a common road map
လောမယ့်ချက်လက်တွေအများကြီးအစီရင်ခံစာထဲမှာပါပါတယ်စီဝိုင်းနဲ့လူမှုရေးပြည်လဲတည်ဆောက်ရေးကစပညာရေးကျန်းမာရေးနဲ့လွတ်လပ်စွာလှုပ်ရှားသွားလောက်ခွင့်နဲ့ရရှိရေးပါဝင်မွတ်စလင်လူမှုတိုင်းဝိုင်းတွင်အဓိကပြဿနာဖြစ်နေတဲ့နိုင်ငံသားအဖြစ်အသိအမှတ်ပြုတဲ့လုပ်ငန်းဒီလိုလူတိုင်းဝိုင်းတစ်ခုစလုံးပါဝင်ပြီးတော့ဆွေးနွေးရမယ့်ကိစ္စရအများပြားကိုဖြည့်ရှင်းမှုလိုတာကိုလည်းဒီအစီရင်ခံစာမှာထည့်သွင်းထားတာတွေ့ရမှာပါ
သူတို့ရဲ့အကြံပေးကော်မရှင်အဖွဲ့ရဲ့အကြံပြုချက်အတိုင်းရခိုင်ပြည်ထနာဖြည့်ရှင်ရေးမှာနိုင်ငံတကာအတိုင်းအဝိုင်းတွေအနေနဲ့မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အဆင်သင့်ရှိလိမ့်မယ်လို့လည်း Mr. Kofi Annan ကပြောပါတယ
် At the meeting this afternoon is clear that everybody agrees on what is required to be done in the short term stopping the violence
ဒီကနေ့ကျွန်တော်တို့ဆွေးနွေးချက်ရဆိုရင်တော့အများလက်ခံနိုင်တဲ့လမ်းပြမြေပုံတစ်ခုချမှတ်နိုင်မှုအတွက်နိုင်ငံကအတိုင်းဝိုင်းဘက်ကမြန်မာအစိုးရနဲ့လက်တွဲဖြည့်ရှင်မှုအတွက်အစဉ်အဆက်ပြင်ထားတာတွေ့ရပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အစီရင်ခံစာအပေါ်အခြေခံပြီးအားလုံးသဘောတူညီတဲ့လမ်းပြမြေပုံရေးဆွဲဖို့လည်းလှုံ့ဆော်မယ်။ကျွန်တော်တို့အကြံပြုထားတဲ့အချက်တွေတိုင်းအကြောင်းအရာကိစ္စရပ်မျိုးစုံကိုအတူတူညီနိုင်လှုံ့ဆော်သွားမယ်။အခြေအနေတွေတည်ငြိမ်သွားအောင်လှုံ့ဆော်ကြရမှာလည်းဖြစ်ပါတယ်
။ဒါအပြင်ဆွေးနွေးပွဲအတွင်းအားလုံးရဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတော့ Mr. Kofi Annan ကအခုလိုပြောပါတယ
်။ The report covers a wide range of activities I'm sure you've seen from economic and social development.
ကျပ်ပမှုရရတဲ့လိုအပ်နေသူတွေထံလူသားချင်းစာနာမှုအကူအညီတွေရရှိရေးမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုထွက်ပြေးသွားပြီးမိမိသဘောဆန္ဒအရပြန်လာရင်ရတဲ့သူတွေဂုဏ်သိက္ခာရှိရှိနဲ့နေရပြန်လာနိုင်အောင်အကူအညီဆောင်ရွက်ပြီး စတဲ့ရေတို့အတွက်လုပ်ဖို့လိုအပ်တဲ့အချက်တွေကိုလည်းဒီကနေ့ဆွေးနွေးပွဲအတွင်းမှာအားလုံးကသဘောတူရဲဆိုတာကိုရှင်းရှင်းလင်းလင်းတွေ့ရပါတယ
်။အလားတူပဲရခိုင်ပြည်နယ်အတွင်းပြဿနာတွေချုပ်ငြိမ်ပြီးဒုက္ခသည်တွေမိမိတို့နေအိမ်မှာပြန်လည်နေထိုင်ခွင့်ရရေးနဲ့လိုအပ်တဲ့အကူအညီတွေရရှိရေးစီစဉ်လှုပ်ဆောင်သွားဖို့လိုအပ်ကြောင်းဆွေးနွေးပွဲမှာပါဝင်တဲ့ကုလသမဂ္ဂဆိုင်ရာပြည်ထောင်စုအမတ်ကြီး Matthew Ricecroft ကလည်းပြောပါတယ
်။ I believe that we now have an opportunity to make real progress on all of these issues.For the good of all of the people in Burma.
မနက်ငယ်မှနေထိုင်ကြသူတွေအားလုံးအတွက်ဒီကိစ္စရပ်တွေကိုအပီးတိုးတက်မှုဖြစ်ပေါ်အောင်လှုပ်ဆောင်ဖို့ကျွန်တော်တို့မှအခွင့်အရေးတွေရှိနေပြီလို့ကျွန်တော်ယုံကြည်ပါတယ်။လုံခြုံရေးကောင်စီမှလည်းဗြိတိန်နိုင်ငံကအဓိကအခန့်ကဏ္ဍကနေတာဝန်ယူထားသူဆိုတော့ဒီအခွင့်အရေးကိုမိမိရဲ့အရာသုံးချနိုင်ဖို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အတူတကွအနီးကပ်ပူးပေါင်းဆောင်ရွက်သွားကြမှာဖြစ်ပါတယ
်။ကုလသမဂ္ဂဆိုင်ရာပြင်သစ်သံအမတ်ကြီး François Delattre ကတော့မြန်မာနိုင်ငံအတွင်းပြည်ပခအခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ်။
The situation in Myanmar is extremely serious. 520,000 people displaced.
မြန်မာနိုင်ငံကအခြေအနေအင်တာမဆိုးရင်ရတဲ့အနေအထားမှာရှိပါတယ်။လူပေါင်း 52,000 လောက်ထွက်ပြေးတိမ်းရှောင်နေရတယ်လို့ရန်내ချီရဲ့ကြေးရွာတွေလည်းဖြစ်စီခံခဲ့ရပြီးစစ်တကြလူခွေချုပ်ဖောက်မှုတွေဖြစ်နေတာပါဒီလူမျိုးတို့တက်ပြတ်မှုကကျွန်တော်တို့ရဲ့မျက်စိရှိမှဖြစ်နေတာပ
ါကုလသမဂ္ဂရဲ့ခန့်မှန်းချက်အရဩဂုတ်လ25ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားကြတဲ့ဒုက္ခသည်တွေရဲ့အရေးအတွက်ဟာ9သိန်းကျော်ရှိသွားပြီလို့ပြောပါတယ်ဒီဝေမြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။အခုတစ်ဆက်ထဲမှာပဲရခိုင်ပြည်မြောက်ပိုင်းအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှကိုဖီအာနန်ရှင်းလင်းတင်ပြခဲ့ပြီးနောက်မြန်မာနိုင်ငံအပေါ်ဖိအားပေးလိုတဲ့နိုင်ငံတချို့ရဲ့သဘောထားတွေတောင်တီးပြော့ပြောင်းသွားနိုင်တယ်လို့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကပြောကြားလိုက်ပါတယ်။တောက်ကြနဲ့လုံခြုံရေးကောင်စီအစည်းအဝေးကိုတက်ရောက်ခဲ့တဲ့ဦးတောင်ထွန်းကိုဦးကျော်စန္ဒာကဒီအစည်းအဝေးနဲ့ပတ်သက်တဲ့အရေးပါပုံကိုဆက်သွယ်မြင်မြန်စဉ်သူကအခုလိုစပြောပါတယ်
။ဟုတ်ကဲ့ပါ။ဒီအစည်းအဝေးကတော့အရေးကြီးပါပဲ။လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံအပြင်ကိုဖီအန်နန်သူဖိတ်ပါတယ်။ကျွန်တော်တို့လိုလည်းဖိတ်တယ်။ဘင်္ဂလားဒေ့ရှ်ကိုလည်းဖိတ်တယ်။အဲ့တော့ကျွန်တော်တို့တွေကအဲ့တော့ကိုယ်နိုင်ငံရဲ့ဟိုရည်တည်ချက်တွေကိုပြောကြားကြတဲ့အခါမှာကိုဖီအန်နန်ကတော့ဒီမနက်ကမှသူတနှစ်တာကာလပတ်လုံးသူလုပ်ခဲ့တဲ့ advisory commission နဲ့ပတ်သက်လို့ဒီလုပ်ငန်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံကဘယ်လိုပူးပေါင်းဆောင်ရွက်ခဲ့တယ်မြန်မာနိုင်ငံကလည်းသူတို့နောက်ဆုံးထုတ်ပြန်တဲ့နော်အစည်းအဝေးသားမှာပါတဲ့သူပြုချက်တွေအားလုံးမြန်မာနိုင်ငံလက်ခံတဲ့အကြောင်းသူပြောတဲ့အခါမှာဒါအပြုသဘောဆန္ဒဆိုတာအများလဲသိရှိခွင့်ရသွားပါတယ်ဒါလေးကတော့အပြုသဘောလုပ်တဲ့အတွက်ကောင်းပါတယ်ခင်ဗျ
ဟုတ်ကဲ့အဲ့မှာပြင်းပြင်းထန်ထန်ဖိအားပေးခံရတာမြန်မာကိုလက်ညှိုးထိုးဝေဖန်ပြီးပြောတဲ့ဟာတွေရောကြုံခဲ့ရပါလားခင်ဗျာ
အဲဒီနေ့မှာတော့အဲ့လိုမရှိပါဘူးဒီပူးပေါင်းအပြေရှားဖို့အတွက်ဘယ်လိုလုပ်တင်လဲနိုင်ငံတွေကနေပြီးတော့ဆွေးနွေးကြတဲ့အခါမှာဘာတွေ့ရလဲဆိုတော့ကျွန်တော်အနေနဲ့ကတော့အဲ့ထဲမှာပြောတဲ့ဟာတွေအတိအကျပြောလို့မရဘူးခင်ဗျာပြောခွင့်မရှိလို့ပါကျွန်တော်ရေးပွားအဖြစ်ပြောရမယ်ဆိုရင်တော့ဒီပြဿနာကိုဘယ်လိုဖြေရှင်းကြမလဲဆိုတော့ဝိုင်းဝန်းဆွေးနွေးတဲ့သဘောပါပဲဒီနေ့ကတော်တော်လေးအပြုသဘောဆောင်တဲ့အခြေအနေဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီထဲမှာစောစောကလည်းပဲအဲ့ဒီပြင်သစ်သံမကြီးနဲ့အဲ့ဒီဗြိတိန်သံမကြီး Matthew Ricecroft ကို press briefing မှာပြောသွားတာတွေ့ရပါတယ်ကိုဖီအန်နန်လည်းပြောပါတယ်သတင်းထုတ်တွေကိုအဲ့ဒီမှာသူတို့ကလောလောဆယ်မှာဒီအကြမ်းဖက်မှုတွေကိုရပ်ဆိုင်းမှုရယ်နောက်ပြီးတော့ဒီလူတွေကိုစာနာမှုအထောက်ပံ့ပေးဖို့အတွက်လမ်းဖွင့်ပေးဖို့ရယ်နောက်တစ်ခုကဒီလူတွေကုန်ပစ္စည်းစီးပြန်လာဖို့ဆိုတဲ့လောလောဆယ်အခြေအနေသုံးရပေးပါတယ်နောက်ပြီးတော့ရေရှည်လုပ်ငန်းအနေနဲ့ကတော့ဒီပြဿနာရဲ့ root cause ပေါ့လေအဓိကဈေးမြေအကြောင်းကိုဖြေရှင်းဖို့ဆိုတော့ဒီအချက်တွေထဲမှာဘယ်ဟာဟာအခက်အခဲဆုံးစိန်ခေါ်မှုဖြစ်မဲ့ထင်ပါလေမြန်မာနိုင်ငံဘက်ကဒီသူတို့ရဲ့ root cause ကိုဖြေရှင်းရမယ်ဆိုတာများအခက်အခဲဆုံးဖြစ်နေမလားလို့သုံးထုတ်မယ်လို့ပြောလို့ရပါလိမ့်မယ်
ကျွန်တော်အနေနဲ့ဟိုဒီဥစ္စာကိုတုံးတက်ရမယ်ဆိုတော့သူတို့ဟိုပြောတဲ့အထဲမှာဒီလက်ရှိဖြစ်ပေါ်နေတဲ့ဒီ violence ပေါ့နော်တိုက်ပွဲတွေပါတယ်ရဆိုင်ဖို့ဆိုတာကျွန်တော်တို့ကတော့ဒီနေ့ပြောတဲ့အထဲမှာလည်းပြောပြီးဖြစ်ပါတယ်ဒါစက်တင်ဘာလ9ရက်နေ့တည်းကနေပြီးတော့ဒီအခုလိုတိုက်တာခိုက်တာတွေကမရှိတော့ပါဘူးဘာလို့ဆိုတော့ဒီဥစ္စာ security operations တွေ clearance operations တွေကလည်းမရှိတော့တဲ့အကြောင်းကျွန်တော်ပြောကြပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့သူတို့ဒါဟိုတချို့ကတော့ဒီမနေ့ကအထိတချို့ဒီနော်နေစားမှာဖြတ်ကျော်နေတာရှိတော့မယ်လို့ပြောပါတယ်ဒါပေမဲ့ကျွန်တော်ပြောပြတာတော့ဒီဥစ္စာကတော့အကြောင်းမျိုးမျိုးရှိမှာပါနော်ကျွန်တော်တို့ဒီ security ဟို clearance operation ကမရှိတော့အကြောင်းကျွန်တော်ပြောပါတယ်နောက်တစ်ခုကတော့သူတို့အဓိကပြောနေတာကတော့ဒီလူမှုရေးကကူညီပေးဖို့ဟာဒါထိရောက်စာပေးဖို့ဆိုပြီးပြောတယ်အဲ့ဒါလည်း ကျွန်တော်တို့လုပ်နေတာရှိတဲ့ကြောင့်ကျွန်တော်ပြောတော့သူနည်းနည်းလေးအရင်နဲ့ဆိုင်တော့ပို့ပြီးတော့လက်ခံလာတဲ့သဘောရှိပါတယ်အထူးသဖြင့်ဒီနေ့နိုင်ငံတော်ကြီးတိုင်ပင်ခံပုဂ္ဂိုလ်ပြောတဲ့ဟာတွေကိုသူတော်တော်များများကူးကားပြီးပြောကြတယ်ဗျအဲ့ဒါလေးကတော့ကောင်းပါတယ်ဘာလို့ဆိုတော့ကျွန်တော်တို့ကဒီမှာဒီဝေဖန်ချက်တွေဆွဆဲချက်တွေကျွန်တော်တို့ကစကားနဲ့တုတ်ပြန်နေမဲ့အစားလက်တွေ့လုံဆောင်ချက်တွေနဲ့တိုးတက်မှုတွေပြမယ်လို့ပြောထားတာတော့သူတို့ကဒါလေးကိုသူတို့သူတို့ကလက်ခံပါတယ်အဲ့တော့ကျွန်တော်တို့တကယ်လုပ်ငန်းကျွန်တော်တို့ဟိုဘာလုပ်ရမလဲဆိုတော့နောက်တစ်ဆင့်ကတော့ကျွန်တော်တို့လုတ်ပြရမှာပေါ့နော်ကျွန်တော်တို့လုတ်ပြရင်တော့တော်တော်လေးအချိန်လေးတိုးတက်မှုရမှာပါအဲရေရှည်မှာတော့ကျွန်တော်ရေရှည်လုပ်ငန်းကတော့ရှိမှာပေါ့အဲ့ဒီရေရှည်လုပ်ငန်းကတော့ကျွန်တော်ထင်တယ်ဒီလောက်ခက်ခဲမှာမဟုတ်ပါဘူးရေရှည်လုပ်ငန်းကလည်းကျွန်တော်အချိန်ယူပြီးလုပ်လို့ရမှာပ
ါဟုတ်ကဲ့ဆိုတော့လုံငန်းကြီးကောင်စီကဒီကနေ့အစည်းအဝေးတွေကလုံငန်းကြီးကောင်စီမြန်မာနဲ့ပတ်သက်ပြီးတော့ဆွေးနွေးလာခဲ့တယ်တိစားတွေထဲမှာတကယ်လို့မြန်မာဟာသူတို့လောလောဆယ်ဖြစ်စီကျင်တဲ့တိုက်တွန်းတဲ့ကိစ္စကိုမလုပ်ခဲ့ရင်ဘာဆက်လုပ်မယ်ဆိုရယ် plan B ရှိပါသလားဆိုပြီးတော့ဒီနေ့သတင်းထောက်တယောက်ကခုနကပဲကိုဖီအန်နန်ကိုဒီ briefing ကထွက်လာတဲ့အခါမေးတာကြားရပါတယ်ကိုဖီအန်နန်ကသူ့အနေနဲ့တော့မရှိဘူးလို့ဆိုရတယ်လုံငန်းကြီးကောင်စီ as a whole အဲ့လိုများရှိလာနိုင်တယ်ထင်ပါလားဟုတ်ကဲ့ဟော
ကျွန်တော်ဟိုထင်တာတော့ဒီနေ့ဟို Mr. Kofi Annan ကိုတိုင်တက်ရောက်ပြီးတော့ကျွန်တော်တို့ကဟိုဥစားပေါ့နော်ပူပေါင်းဆောင်ရွက်နေတယ်ဆိုတာကို तू ကအတိအကျရှင်းလင်းပြောကြတဲ့အတွက်ရှင်းဆက်ပြီးတော့ကျွန်တော်တို့ဖိအားပေးလိုတဲ့နိုင်ငံတွေတော့နည်းနည်းခက်ခဲမဲ့သဘောရှိပါတယ်။အာဘာဖြစ်ဆိုကိုဖီအန်နန်နေပြီးတော့နောက်ဆုံးအပိတ်မှာသူပြောတာတော့အာဒီ shape ဆက်သွားဖို့ကတော့ကော်မရှင်ရဲ့ recommendation တွေကအတင်းတော်ဆုံးဖြစ်တယ်လို့အားလုံးလက်ခံတယ်လို့သူယူဆပါတယ်ဆိုတော့အားလုံးကလူလူလားလားလက်ခံတဲ့အတွက်အာဒီကျွန်တော်တို့တိတ်ပြီးတော့ပြင်းပြင်းထန်ထန်ဟိုဒီ resolution တွေပါချဖို့တော့မရှိဘူးလို့ကျွန်တော်ယူဆပါတယ်။သို့တော်လည်းဒီအနောက်နိုင်ငံချို့ကတော့ဒါလေးကိုဆက်လုပ်ဖို့တော့ကြိုးစားမှကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့။တမကြီးအဲ့တော့နောက်တစ်ခုကျွန်တော်မေ့ချင်တာကဒီနိုင်ငံတကာစာမျက်နှာမှာအခုလိုပြည်လည်လုပ်နေသလိုဒီနိုင်ငံတကာရဲ့တိုက်တွန်းချက်အကြံပြုတင်ပြချက်တွေကိုလက်တွေ့အကောင့်ထဲဖော်တဲ့နေရာမှာပြည်တွင်းမှာတော့အတိုက်ခံတွေတွေ့နိုင်ပါသလားခင်ဗျာ
။အဲကျွန်တော်တို့ကဒါဒီဥစ္စာကိုမှန်မှန်ကန်ကန်လုပ်ဖို့တော့လိုပါတယ်။ဒီပြည်တွင်းမှာလည်းကျွန်တော်တို့အများပြည်သူနားလည်အောင်တော်ရှင်းပြဖို့လိုပါတယ်နိုင်ငံတကာမှာအခုကျွန်တော်တို့ pressure တွေပေးနေပါတယ်အဲ့တော့အဲ့လိုခါမှာဟိုကုလသမဂ္ဂနိုင်ငံဆောင်မှာဆိုရင်တော့အထွေထွေညီလာခံချမှတ်တဲ့ကျွန်တော်ဆုံးဖြတ်ချက်တွေဆိုရင် तू ကဒါအဆိုပြုဆုံးဖြတ်ထားတာဖြစ်တဲ့အတွက်ကျွန်တော်လိုက်မနာခဲ့တဲ့ရင် तू ကပြစ်ဒဏ်ပေးတဲ့ညီလာမရှိပါဘူးသို့တော့လုံခြုံရေးကောင်စီကနေပြီးတော့ကျွန်တော်တို့ဆုံးဖြတ်ချက်ချမယ်ဆိုရင်ကျွန်တော်မလွဲမသွေလိုက်နာဆောင်ရွက်ဖို့လိုပါတယ်ကျွန်တော်တို့လုံခြုံရေးကောင်စီမှာဆုံးဖြတ်ချက်မချနိုင်အောင်ကျွန်တော်ကြိုးပမ်းလုပ်လိုပါတယ်အထူးသဖြင့်လုံခြုံရေးကောင်စီကနေချလိုက်တဲ့အခါမှာဆိုရင်ဥပမာအားဖြင့်နော်ကိုရီးယားတို့ကတော့သူလုပ်တယ်လို့ဆန့်ကျင်နေတတ်မယ်ဆိုကျွန်တော်တို့မှဟိုဖက်ဖက်ကထိခိုက်နစ်နာစရာအကြောင်းရှိပါတယ်အကြောင်းလို့ဒီကျွန်တော်အခုဟိုစီးပွားရေးဖွံ့ဖြိုးအောင်ဆောင်ရွက်နေတဲ့အချိန်မှာအဲ့ဒါမျိုးမဖြစ်တင်တာတွေမဖြစ်အောင်ကျွန်တော်တို့ကဒီမှာကြိုးပမ်းပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်ဒါကြောင့်မလို့လုံခြုံရေးကောင်စီရဲ့ခြေလှမ်းကိုတော့ကျွန်တော်တို့တတိထားဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အဲ့ဒီဟာကိုပြည်တွင်းမှာ convince ချအောင်ပြည်သူတွေလူလူလက်ခံလာနိုင်အောင်လုပ်နိုင်မဲ့အခြေအနေတော့ဘယ်လိုမြင်ပါလဲ
အခုအခြေအနေကတော့ကျွန်တော်တို့မနေ့ကပြုလုပ်တဲ့ဟိုပွဲမျိုးပေါ့နော်ဟိုနိုင်ငံတော်ကြီးတိုင်ပင်ခံပုဂ္ဂိုလ်ကိုယ်နိုင်ကနေပြီးတော့ပြည်သူတွေကိုပုံဝင်လင်းလင်းတင်ပြတာတွေရှိပါတယ်ဒီအားတွေကကောင်းပါတယ်ခင်ဗျာအဲ့တော့ပြည်သူတွေကလည်းနားလည်သဘောပေါက်ဖို့လိုပါတယ်ကျွန်တော်တို့အဲ့ဒါလည်းဟိုတစ်ခုပေါ့နောက်တစ်ခုကတော့ကျွန်တော်တို့ပြည်တွင်းမှာဟိုဒီအာဘာသာပေါင်းစုံကျွန်တော်တို့ချွေးနေမှုလုပ်နေတာလည်းရှိပါဒါတွေလည်းအထောက်အကူပြုတယ်လို့ကျွန်တော်ယူဆပါတယ
်သွန်တော့ခင်ဗျာနောက်ဒီကိစ္စဒီအခုဖြစ်တဲ့ပြဿနာရခိုင်ပြည်မြောက်ပိုင်းဖြစ်တဲ့ပြဿနာကိုနိုင်ငံတော်ရဲ့ဒီအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ကိုယ်တိုင်ကင်တွယ်တယောက်ပြီးဖြေရှင်းရတယ်ဆိုတော့ဒါဟာမြန်မာနိုင်ငံရဲ့အမျိုးသားလူမျိုးရေးဆိုင်ရာပြဿနာတစ်ခုလို့သတ်မှတ်တယ်လို့ကျွန်တော်နားလည်ပါတယ်ဆိုတော့နိုင်ငံတကာအမြင်ကတော့အဲ့လိုမြင်ကြပါလေခင်ဗျာဒီကိစ္စဟာမြန်မာနိုင်ငံရဲ့အမျိုးသားလူမျိုးရေးနဲ့ပတ်သက်တဲ့ပြဿနာဆိုတဲ့အမြင်မျိုးကနိုင်ငံတကာမှာရှိကြပါလားခင်ဗျာ
အခုအချိန်လေးကတော့ကျွန်တော်တို့တစ်ကမ္ဘာလုံးကကျွန်တော်တို့အာရုံစူးစိုက်ပြီးတော့ကြည့်တဲ့ကိစ္စကတော့ရခိုင်ကိစ္စပဲဖြစ်ပါတယ်ဒါကြောင့်မလို့ဒီဒီမှာရှိတဲ့နိုင်ငံပေါင်း193နိုင်ငံပေါ့နော်အဲ့ဒီနိုင်ငံတွေကနေပြီးအားလုံးဒီကိစ္စကိုအာရုံစူးစိုက်ပြီးတော့ကြည့်နေတာအရေးကြီးတာတော့ထင်ရှားပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကအမျိုးသားလုံခြုံရေးဆိုင်ရာပုဂ္ဂိုလ်ကိုယ်တိုင်လာတကယ်ဆိုသူတို့တွေလည်း တော်အကြီးမားတဲ့အဆင့်နေရာတွေပါနော်နိုင်ငံဟိုနိုင်ငံသားရေးဝန်ကြီးတချို့နိုင်ငံလည်းနိုင်ငံတော်လုံခြုံရေးဟိုဆိုင်ရာပုဂ္ဂိုလ်တွေလည်းပါကြပါတယ်ဟိုကျွန်တော်ဆိုလဲဒီမှာဟိုသူတို့လူကြီးတွေနဲ့ထိတွေ့ပြီးတော့အခြေအနေတွေပြောပြနေတာရှိပါတယ
်ဟုတ်ကဲ့မနေ့ကလားတနေ့ကလားအဲဒီအမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာအသံမကြီးနကီဟေလီနဲ့လည်းဆွေးနွေးရတွေ့ပါတယ်အဲဒီအခြေအနေကဘယ်လိုနေပါလဲမြန်မာနိုင်ငံအပေါ်မှာအခုထရမ့်ရဲ့အစိုးရသဘောထားဟာဘယ်လိုဖြစ်လာမယ်ထင်ပါတယ်အစအရနေနေအရင်တုန်းကလားဥပမာခေတ်တုန်းကလားမနှွေးထွေးဘူးလို့လူတွေသုံးသပ်နေကြပါတယ်ဒီပြဿနာကြောင့်ပုံပြီးစင်ကားသွားနိုင်ပါလားတင်းမသွားနိုင်ပါလ
ားအဲ့ဒီလိုတော့မရှိပါဘူးဘာဖြစ်လို့လဲဆိုတော့သူကဒီတမနာထရမ့်အနေနဲ့လောလောဆယ်တပိကိစ္စတွေကိုသူအာရုံစူးစိုက်နေရတဲ့အတွက်ကျွန်တော်တို့နဲ့ပတ်သက်လို့တော့သူစိတ်ဝင်စားဘူးလို့သူချွတ်ထင်တာပါသို့တော်လည်းကျွန်တော်တို့ဒီလုပ်ငန်းကိုဆောင်ရွက်နေတဲ့အပိုင်းမှာတော့ထိတွေ့မှုတွေရှိပါတယ်။ဒါကျွန်တော်သူတို့နိုင်ငံသားဝင်ကြီးနဲ့လည်းထိတွေ့ပါတယ်။နောက်သူတို့နိုင်ငံသားဥစားပေါ့ဒီအတွင်းဝင်လို့ခေါ်ရမှာပေါ့သူအဲ့ဒီပုံကိုယ်တွေနဲ့လည်းထိတွေ့မှုရှိပါတယ်။နောက်မနေ့ကနယူးယောက်မှာရှိတဲ့အမေရိကန်တမတ်ကြီးနီကီဟေးလီနဲ့လည်းတွေ့ဆုံပြီးဆွေးနွေးတဲ့အခါမှာသူကဟိုတော်တော်လေးဟိုအပြုသဘောတော့ဆောင်တဲ့အနေအထားရှိပါတယ်။သို့တော့သူတို့ကတော့ဒီဟောပေါ့ဒီသူ၅သိန်းလောက်ဒီလိုတိတ်ချောင်နေရတဲ့ကိစ္စတော့သူစိတ်ပူပင်နေတာတော့ရှိပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးအနေနဲ့မေးရပါတယ်ဦးသောတွန်းဟာမြန်မာနိုင်ငံကိုကူစားပြီးတော့မြန်မာနိုင်ငံရဲ့ဆန်မကြီးတူဖြစ်တဲ့နိုင်ငံတကာကိုလှည့်ပြီးတော့ပြီးခဲ့တဲ့နဝတအစွဲလက်ထက်ကလေးကတမထွန်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အဲ့ဒီတော့လည်းပဲမြန်မာနိုင်ငံအရေးတွေကိုဒီလိုပဲကာကွယ်ပြီးပြောဆိုခဲ့ရတယ်အခုလည်းပဲဦးသောတွန်းကဒီလိုပဲကာကွယ်ပြောဆိုနေတော့ဥကောင်းထွန်းအပေါ်မှာသူတို့ဘယ်လိုမြင်ကြပါလဲ။အော်ဒီလူဟာဟိုတုန်းကလည်းပဲသူပဲကာကွယ်နေရပဲအခုလည်းပဲဘာထုလဲဆိုတဲ့အမြင်မျိုးကမရှိကြဘူးလားဆိုတာကျွန်တော်နည်းနည်းစဉ်းစားကြည့်ချင်ပါတယ်ဖြည်းဖြည်းပါခင်
။ဟုတ်ကဲ့ပါခင်။ဟိုကျွန်တော်တို့ကတော့တိုင်းပြည်နဲ့လူမျိုးကိုကာကွယ်တဲ့သဘောပါ။အဲ့တော့သူတို့လည်းအခုသဘောပေါက်တယ်ပေါက်ပါတယ်။ကျွန်တော်တို့ကဘယ်အချိန်မှဆိုရင်ကိုယ်နိုင်ငံနဲ့ကိုယ်လူမျိုးထိပါမဲ့ကိစ္စမျိုးဆိုရင်ကိုတက်နိုင်တဲ့ဘက်ကနေပြီးတော့ပါဝင်ဆောင်ရွက်နေတယ်ဆိုတာသူတို့သဘောပေါက်ပါတယ်။ဘာလို့ဆိုတော့ကျွန်တော်တို့အနေနဲ့ဒါကတော့ဒီအင်္ဂလိပ်လိုပြောရင်တော့ဗျာ professionally လုပ်တဲ့သဘောပါ။ကိုယ်နိုင်ငံအကျိုးဟိုကိုယ်ဆောင်ရွက်တာပါ။ဒါသူတို့ကောင်းကောင်းသဘောပေါက်ပါတယ်ခင
်ဗျာ။မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကိုဦးကျော်စင်သာဆက်သွယ်မြင်မြန်ခဲ့တာပါ။အခုတော့တရင်အချင်းချုပ်ကိုဒေါက်ခင်မြတ်သက်တင်ညာပေးပါမယ်ရှင်။
နောက်အင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြားချုပ်ဆိုထားတဲ့တက်တန်းနှစ်နှစ်ရှိပြီဖြစ်တဲ့နျူကလ িয়ার သဘောတူစာချုပ်ထက်ကအတိုင်းအီရန်ဘက်ကလိုက်နာမှုမရှိဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်တယ်လို့အီရန်နိုင်ငံကတော်လိုင်းအဆောင်တပ်ဖွဲ့ပေါ်မှာအကြမ်းဖက်တိုက်ဖျက်ရေးဆိုင်ရာအရေးယူဒဏ်ခတ်မှုအသစ်တွေချမှတ်ဖို့ပါလှုံ့ဆော်နေပါတယ်တောက်ကြန်နေကကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲအပြီးမှာကုလသမဂ္ဂဆိုင်ရာဗြိတိန်နဲ့ပြင်သစ်တန်တမန်တွေကဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့တိုင်းနယ်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်မှုအခြေအနေတွေဖန်တီးပေးပြီးအကြမ်းဖက်မှုတွေအဆုံးသတ်အောင်လုပ်မယ်လို့ခရီးပေးထားတဲ့အတိုင်းလုပ်ဖို့မြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။ရခိုင်ရဲ့ကြံပေးအဖွဲ့ခေါင်းဆောင်ဖြစ်တဲ့ကုလသမဂ္ဂအကြီးအကဲဟောင်းမစ္စတာကိုဖီအာနန်ကတော့ရခိုင်ပြည်ထနာဟာလွယ်လွယ်ကူကူဖြေရှင်းနိုင်တဲ့ပြည်ထနာမဟုတ်ဘဲအကြမ်းပေးအဖွဲ့ရဲ့အပိဓာအစဉ်ခံစားထဲမှာရခိုင်လှုပ်ဆောင်ဖို့အတွက်လမ်းပြမြေပုံချထားပေးတယ်လို့ပြောကြားခဲ့ပါတယ်။ရိုဟင်ဂျာပြည်ထနာနဲ့ပတ်သက်ပြီးရုရှားနဲ့တရုတ်နိုင်ငံတွေနဲ့ကူညီပြီးဖြည့်ရှင်းပေးချဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကစာရေးသားပေးပို့သွားမယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတော်မီတွေအကြီးအကျယ်လောင်ကျွမ်းနေတာသတင်းတစ်ပတ်ကျော်နေပါပြီ။လူ36ယောက်ထဲမှာနေဆုံးပြီးအင်ဂျီအဆောက်အုံ6000လောက်ပျက်စီးသွားတယ်လို့တော်မီတွေဟာအခုထိလောင်ကျွမ်းနေဆဲလည်းဖြစ်ပါတယ်
။သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြတ်သက်ကြီးညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရေမူကမှစုမုံဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နယ်ကမင်းစ်ဖြစ်ပါတယ်။ဒီမှာရှားဖုံပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွန်ချင်းညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ဘိုင်းဒိုမီတာ24 25 30နဲ့50နဲ့ဖိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.